ရန်ကုန်အမေရိကန်တန်ယုံကသူ့လူမှုကွန်ရက်မှာထင်ခဲ့တဲ့ပုံတပုံနဲ့ပတ်သက်လို့အမျိုးသားရေးဝါဒီဆရာတော်ဦးကတရားရုံးမှာတိုက်ရိုက်တရားစွဲဆိုတဲ့အမှုမှာတရားရုံးကလက်မခံပဲပယ်ချလိုက်ပါတယ်ဒီအမှုတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဗီဒီယိုသတင်းတော့ကိုထောင်ခန့်ကအပြည့်စုံကိုမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့လူမှုကွန်ရက်စာမျက်နှာမှာဗုဒ္ဓရုပ်ပွားတော်ပုံပကြီးကားကိုမျက်နှာအုပ်နှာခေါင်းစည်းပုံနဲ့တင်ခဲ့ပြီလို့အမျိုးသားရေးဝါဒီဆရာတော်တပါးဖြစ်တဲ့မကွေးကျောင်းဆရာတော်ဥပမောခါကတန်မကြီးပါဝင်ပကြီးရေးဆွဲသူနဲ့လူမှုကွန်ရက်စာမျက်နှာပုံမှာတင်တဲ့လူတွေကိုသာသနာညွှန်းတဲ့ဆွေမှုပုံမှန်နဲ့တရားစွဲဆိုဖို့ကမာရုတရားရုံးကိုဥတိုက်လျှောက်ခဲ့ပါတယ်တရားဆွဲဆိုဖို့တရားရုံးကိုဥတိုက်လျှောက်ပေမဲ့ဥတိုက်လျှောက်ထားမှုကိုတရားသူကြီးကလက်မခံပါဘူးတရားရုံးကအခုလိုပယ်ချလိုက်တာနဲ့ပတ်သက်လို့တရားလွတ်တော်ရှိနေဦးကြီးမြင့်ကသူ့အမြင်ကိုအခုလိုပြောပါတယ်
။သူကဒီပယ်ချမှာပဲလေ။တမ္မတ်ကြီးကသရဏမကိလို့ခွင့်ရတာတမ္မတ်ကြီးနဲ့တွဲပြီးတော့ဆွဲတယ်ဆိုတော့တရားရုံးကလက်ခံလို့မရဘူး။သရဏမသရဏမကိလို့ခွင့်ရတာတဲ့လူနဲ့တွဲပြီးဆွဲလို့မရဘူးလေ။အဲ့ဒါပဲအဓိကဒါပဲ။အဲတမ္မတ်ကြီးနဲ့တွဲဆွဲတဲ့ဥစ္စာဘယ်လိုနည်းဆိုလက်ခံနေကြအကြောင်းသရဏမကိလို့ခွင့်လေ။အဲ့လောက်တော့ငါဟိုဟာပေါ့ဆွဲတဲ့လူကြီးကသူ့တွေကိုလေးလာအောင်ပါပေါ့နော်။အဲ့လိုငါလှုပ်ပြီးရောအဲ့လိုလောက်ပြီးရောစာမျိုးကတော့တရားဥပဒေဥပဒေနဲ့မညီဘူးပေါ့နော်ဒါအောင်ပဲရတာပါနော
်ဥဒေလျှောက်ထားတဲ့ပတ်သက်လို့တရားရုံးကပတ်လိုက်လိုက်တဲ့ပေါ်မကွေးကျောင်းနဲ့ဆရာတော်ကအခုလိုမိန်ကြပါတယ
်အမှုမဲ့မပေါ်ပါဘူးတဲ့မပေါ်ပါလို့ပေါ်လာတဲ့ဟဲ့လိုထင်ရှားတဲ့ကပုံကြီးကိုမပေါ်ပါဘူးလားဒီနဲ့ထင်ရှားတာဘာရှိသေးလဲလို့မေးတဲ့အခါမှာတရားသူကြီးကအထက်တရားရုံးများသူတက်ပါလို့ပြီးတော့ပြောလိုက်တယ်
ဒါအပြင်ဆရာတော်ဥပမောကဘက်ကတော့အထက်တရားရုံးတွေကိုတက်မှာမဟုတ်ဘူးလို့လည်းဆိုပါသေးတယ်အခုလ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံစာမျက်နှာမှာမြန်မာလူငယ်တွေရဲ့အတန်ကိုပေါ်ကျူးလာတဲ့အင်ဆာရောက်အမီရပကြီးပြပွဲကျင်းပမှာဗုဒ္ဓရုပ်ပွားတော်ပုံမှာနှာခေါင်းစည်းပုံတင်ပြီးလို့အခုလိုတရားရုံးဥတိုက်လျှောက်ထားခံရတာဖြစ်ပါတယ်တင်ပြီးမှကြာချိန်မှာပဲဝေဖန်ကန့်ကွက်မှုတွေကြောင့်တန်ယုံဘက်ကဓာတ်ပုံကိုပြန်ဖြုတ်သွားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရကတော့ဘာသာတရားကိုထိခိုက်စေလိုတဲ့ရည်ရွယ်ချက်ကြောင့်မဟုတ်ပဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လူငယ်တွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖော်ထုတ်ပေးတာဖြစ်တယ်လို့ဆိုပါတယ်2015ခုနှစ်တုန်းကလည်း Vegas တို့ဘားဆိုင်မှာဗုဒ္ဓရုပ်ပွားတော်ပုံမှာနှကြက်တဲ့ပုံနဲ့ကျင်ညာမိလို့ဆိုင်မန်နေဂျာဖြစ်တဲ့ New Zealand နိုင်ငံသားတူနဲ့မြန်မာနိုင်ငံသားနှူးကိုတာဝန်ညွှန်းနှံ့စီမှုပုံမှာပြင်ဒေသနာအမိတ်ကိုဖောက်ဖျက်ကျူးလွန်နေဆိုပြီးတရားစွဲဆိုခံခဲ့ရပြီးတော့ထောင်နဲ့2နှစ်နဲ့6လအမိတ်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ